This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မနက်ငယ်သူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုစိတ်နှပါပေးခြင်းလုံးကြုံကြပါစေလို့ရေဒီယိုညူချီဖွယ်သားများကနေဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်။အခုချိန်ကစပြီးဇူလိုင်လ16ရက်နေ့ရဲ့ရေဒီယိုညူချီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူချီရဲ့ဈေးသတင်းကောက်နှုတ်ချက်တွေကိုတော့နေဦးအလင်ကကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပါကံမှာစစ်ကောင်စီတပ်သားများကိုတိုက်လေရင်ကမှောင်ရင်ပုံကျဲမိပြီးစစ်တပ်နဲ့တိုက်ခတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ကချင်ပြည်နယ်ပါကံမြို့မှာစစ်ကောင်စီစစ်ကြောင်းနဲ့ KIA KPDF ပူးပေါင်းတပ်တို့ကြားအနီးကပ်တိုက်ပွဲဖြစ်ပွားနေစဉ်စစ်ကောင်စီတိုက်လေရင်ကမှောင်ရင်ပုံကျဲမိပြီးစစ်တပ်နဲ့ပြည်ပပိတ်ခတ်သွားခဲ့တယ်လို့ People's Ring ကဖော်ပြထားပါတယ်။ဇူလိုင်လ15ရက်နေ့မနက်7:40မိနစ်ခန့်ကမော်မောင်းရှန်ကျေးရွာဖုန်ကြီးကျောင်းပတ်ဝန်းကျင်ကိုလေကြောင်းတိုက်ခိုက်ခဲ့ရမှာ၎င်းတို့ချင်းချင်းမှောင်ရင်ပုံကျဲမိခဲ့တာဖြစ်တယ်လို့ဆိုပါတယ်။မှောင်ရင်ပုံကျဲခဲ့တဲ့အပြင်စစ်တပ်နဲ့ပါသုံးဘက်ပစ်သွားတယ်လို့လေကြောင်းတိုက်ခိုက်မှုကိုမြင်တွေ့ခဲ့ရသူများကပြောပါတယ်။စစ်ကောင်စီတက်ကောင်ဖားကန့်ဗျူဟာကုန်းအတွက်စစ်ရေးရရေးပါတယ်လမောင်းကုန်းနဲ့မော်မောင်းကုန်းကိုပြန်လည်ရရှိဖို့ထိုးစစ်ဆင်နေပြီး KIA KPDF ကမော်မောင်းရှန်မော်ဝမ်းလေးနဲ့အမိုက်ပုံကျွာတို့ကနေကြားဖြတ်တိုက်ခိုက်နေတာဖြစ်တယ်လို့သိရှိရပါတယ်။မြေပြင်တိုက်ပွဲမှာစစ်ကောင်စီတပ်ကထိခိုက်ဒေဆုံးမှုများပြားနေပြီးဇူလိုင်လ23ရက်နေ့ညနေ 9:35 မိနစ်အချိန်ခန့်မှာလေအမိုက်ပုံနဲ့မော်မောင်းကုန်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သေးတယ်လို့သိရှိရပါတယ်ခင်ဗျာ။နိုင်ငံစကန်ကိုစစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းတိုက်ခိုက်ခံရပြီးတက်ခွဲမှုတူဥပါဝင်၄ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းရေပြူမြို့နယ်ရှိနိုင်ငံစကန်ကိုစစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းအားလိုက်လံတိုက်ခိုက်ခဲ့ရာတက်ခွဲမှုဥပါဝင်၄ဦးသေဆုံးခဲ့တယ်လို့ KNU မြိတ်ဒဝဲခရိုင်ကတင်ထုတ်ပြန်ထားပါတယ်။ဇူလိုင်လ14ရက်နေ့နဲ့15ရက်နေ့တို့မှာ KNLE တပ်မဟာ4တပ်မဟာ6နဲ့အထူးဗျူဟာနှင့်ပူးပေါင်းတပ်များကနိုင်ငံတောင်ဒေသကိုစစ်ကြောင်းထုတ်လာတဲ့ကလင်အောင်တပ်နယ်မှာတရင်ငိုင်းပူးပေါင်းထားတဲ့စစ်ကြောင်းကိုလိုက်လံတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်ခွဲမှုဗိုလ်မှူးအောင်ကိုဟိန်ပါဝင်4ဦးသေဆုံးခဲ့ကာစစ်ကောင်စီတပ်သား4ဦးကိုအရှင်ဖမ်းမိခဲ့ပြီးလက်နက်ခဲယမ်းများသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးရမိထားတဲ့စစ်ကောင်စီတပ်သား4ဦးအနက်2ဦးဟာတိုက်ပွဲတွင်ဒဏ်ရာရရှိခဲ့ကာကင်ဆောင်ထားတဲ့လက်နက်ကိုစစ်ကောင်စီတပ်သားများအဓမ္မပြန်သိမ်းသွားခဲ့ပြီးဒဏ်ရာများနဲ့စွန့်ပစ်ထားခဲ့တာဖြစ်တယ်လို့သိရှိရပါတယ်။ကျွန်တော်တို့ရဲဘော်တွေအသက်ကိုသူတို့တန်ဖိုးမထားပါဘူး။ကိုတွေ့ပါပဲ။တိုက်ပွဲမှာဒဏ်ရာရရင်ကိုရဲဘော်ပဲဆိုပြီးပြန်တယ်မေးစေကုပေးမယ်လို့လုံးဝမမျှော်လင့်ပါနဲ့။ကျွန်တော်လိုပဲစွန့်ပစ်ခံရမှာပါပဲ။အခွင့်အသာတွေတော်လှန်ရေးအဖွဲ့တွေပြည်သူတွေစီကိုထွက်ပြေးအလင်းဝင်ကြတာအကောင်းဆုံးပါပဲလို့၎င်းရဲဘော်ကကြံစစ်ကောင်စီတပ်ဖွဲ့ဝင်တွေထံတင်စကားပါခဲ့ပါတယ်။၎င်းစစ်ကောင်စီတပ်သားကို KNLA နဲ့ပူးပေါင်းတပ်များကစေကူတမှုပေးနိုင်ရန်လူသားချင်းစာနာမှုနဲ့မိုင်ပေါင်းများစွာထမ်းယူခဲ့ရပြီးလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုပေးခဲ့ကာစစ်တုံးပန်းကျင့်ဝတ်များနဲ့အညီထိန်းသိမ်းထားရှိတယ်လို့သိရှိရပါတယ်ခင်ဗျာ။တောင်တကုံ81ရက်ကွယ်အုတ်ချုပ်ရည်မှုနဲ့လက်ပါစီပြူများအားလက်လုံဘုံများနဲ့တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါရစေ။ရန်ကုန်တိုင်းတောင်တကုံမြို့နယ်81ရက်ကွယ်အုတ်ချုပ်ရည်မှုနဲ့လက်ပါစီပြူစော်ထီများအားလက်လုံဘုံများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြို့ပြကြွက်ကထုတ်ပြန်ထားပါရစေ။ဇူလိုင်လ14ရက်နေ့ည10:00ခန့်မှာမြို့ပြကြွက်ကွန်ရက်အတွင်းရှိ UG ရဲဘော်များကလက်ပစ်ဘုံများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးပြူစော်ထီ3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ဆိုပါရစေ။ဒါပြင်ပြူစော်ထီများစီးနေ င်းလာတဲ့ဆိုင်ကယ်နှစီးလေမီးလောင်ပျက်စီးသွားခဲ့တယ်လို့သိရှိရပါတယ်။စစ်ကောင်စီရဲ့တရားမဝင်ရေကောက်ပွဲအထမြောက်စေဘူးနေအများပြည်သူကိုမတရားစစ်သားစုဆောင်ပြီးရှေ့တန်းမှာလူသားတစ်တိုင်းဖြစ်ခူတုံးလုံအုံချနေမှုများကိုမြို့ပြကျွတ် UG Network ကအပြင်းထန်စန့်ကျင်ရှုတ်ချထားပြီးရန်သူအဖြစ်အချိန်မရွေးတိုက်ခိုက်ချိန်မုံသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီဗမောက်မြို့နယ်မြစ်သေးချင်းရွာနီးက SNA ကင်းစကန်ကိုတိုက်ခိုက်ခဲ့ရာ SNA 3တေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ဇူလိုင်လ14ရက်နေ့မှာကတားခရိုင်ဗမောက်မြို့နယ်မြစ်သေးချင်းကျေးရွာနီးရှမ်းနေမျိုးသားများတက်မတော် SNA မှနေမည်ချက်တွင်အထိုင်ချကကင်းစကန်တိစောက်ထားခြင်းကြောင့်နေမည်ရှင်းလင်းဆောင်ရွက်ခဲ့ကြောင်းကတားခရိုင်အမှတ်လေးတရင် K4 မှသတင်းထုတ်ပြန်ထားပါရစေ။တိုက်ပွဲတွင်ရန်သူဗမာ3ဦးထက်မနည်းတေဆုံးခဲ့ပြီးလက်နက်ငယ် G3 တစ်လက်သိမ်းဆီးရမိခဲ့တယ်လို့ရှိရပါတယ်တော်လိုင်းရဲဘော်တူထိခိုက်ဒဏ်ရာရရှိခဲ့ပြီးရဲဘော်တူမှာတိုင်းပြည်နယ်လူမျိုးအတွက်မြင့်မြတ်စွာအသက်ပေးလှူခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာကြောက်ကြီးမျိုးမှာနေမည်လုံးကြုံရေးကင်းပတ်နေရင်တိုက်ပွဲအတွင်းပိတ်မိနေခဲ့တဲ့စစ်ကောင်စီတပ်သားတို့ဟာဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ပဲခူးတိုင်းကြောက်ကြီးမျိုးနယ်မှာနေမည်လုံးကြုံရေးကင်းပတ်နေစဉ်တိုက်ပွဲအတွင်းပိတ်မိနေခဲ့တဲ့စစ်ကောင်စီတပ်သားတို့ဟာအရှင်ဖမ်းဆီးရရှိခဲ့တယ်လို့ Spring Warrior Column ကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ26ရက်နေ့ကစစ်တောင်းမြေဝန်းစစ်စင်ရေးအဖြစ်ကြောက်ကြီးမျိုးနယ်ကစစ်ကောင်စီတပ်စခန်းများကို KNLA နဲ့ PDF ပူးပေါင်းတပ်များကတိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။တိုက်ပွဲပြီးဇွန်လလာစရဲ့နေမှာနေမြေလုံးကြုံရေးအတွက်ကင်းပတ်နေစဉ်တိုက်ပွဲအတွင်းမှာပိတ်မိကြံနေခဲ့တဲ့စစ်ကောင်စီတပ်သားတို့ကိုလက်နက်နဲ့တကွာဖမ်းဆီးရမိခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမိုင်းငေါမြို့နယ်မန်ပင့်တဒါနီမှာစစ်ကောင်စီလေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်ခီးသွွားပြည်သူလူထုတဦးသေဆုံးခဲ့ပြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။တအောင်ပြည်တမဟာတင်နယ်မြေမိုင်းငေါမြို့နယ်မန်ပင့်တဒါနီမှာစစ်ကောင်စီတပ်မှလေကြောင်းနဲ့လာရောက်ပုံကျဲတိုက်ခိုက်မှုကြောင့်ခီးသွွားပြည်သူလူထုတဦးသေဆုံးခဲ့ပြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါရစေ။ဇူလိုင်လ15ရက်နေ့မွန်လင်း 12:50 မိနစ်အချိန်၌စစ်ကောင်စီတပ်မှဂျက်ဖိုက်တာနဲ့ပေါင်250ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ရာထိုဘုံကြောင့်မန်ပင့်တရာလေးအနေငယ်ဘုံစားထိမှန်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီအမ်ဘဒန်စစ်မြေပြင်မှာစစ်ကောင်စီတပ်သား2ဦးအရခတက်တော်ထံခိုးလုံလာတဲ့တရင်ကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်အမ်ဘဒန်စစ်မြေပြင်မှာအကြမ်းဖက်စစ်ကောင်စီတပ်မှတပ်သားနေလင်းအောင်ကိုပိုင်အမတ်ပါစာ134681နဲ့တပ်သားအောင်သက်ထွန်းကိုပိုင်အမတ်ပါစာ120162အာရခတတော် AA ထံသို့ဇူလိုင်လ9ရက်နေ့ကဗတ်ပြောင်းဝင်ရောက်ခဲ့ကြောင်း၎င်းတို့ရဲ့ထွက်ဆိုချက်ရုပ်သံဖိုင်ကိုအာရခတတော်ကထုတ်ပြန်ထားပါရယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုအသုံးပြု၍လူငယ်များကိုအတင်းအဓမ္မစစ်သားဖြစ်စုဆောင်းနေမှုကြောင့်မြန်မာနိုင်ငံအနှံ့မှာလူငယ်များဟာရှေ့တန်းစစ်မြေပြင်များသို့ပို့ဆောင်ခံနေရပြီး၎င်းတို့ရဲ့ဆန္ဒမပါဘဲစစ်ကောင်စီရဲ့စည်ရေးလှုပ်ရှားမှုတွေမှာပါဝင်နေရတယ်လို့ဖော်ပြထားပါရယ်စစ်ကောင်စီတဟာမြန်မာနိုင်ငံတဝန်းစစ်ရှုံးနေမှုများနဲ့ရင်ဆိုင်နေရပြီးစစ်စခန်းပေါင်းများစွာကိုဆုံးရှုံးထားရတဲ့အပြင်စစ်ကောင်စီတပ်ဖွဲ့များတစ္ဆာဖောက်မှုနဲ့ထပ်ပြေးမှုများမကြာခဏဖြစ်ပေါ်နေပြီးတပ်မှတရင်မှုများရဲ့ဖိနှိပ်မှုနဲ့အနိုင်ကျင့်မှုများကြောင့်တပ်သားများရဲ့စိတ်တက်ထိခိုက်နေရတယ်လို့သိရှိရပါတယ်၎င်းတပ်သားနှုတ်ရဲ့ထွက်ဆိုချက်မှာစစ်ကောင်စီတပ်အတွင်းဖိအားပေးစေခိုင်းမှုနဲ့ညှဉ်းပန်းနှိပ်စက်မှုများကိုဖော်ပြထားပြီး၎င်းတို့ကဲ့သို့အတင်းအဓမ္မစုဆောင်းခံရသူများဟာတိုက်ပွဲဝင်လူစိတ်မရှိဘဲအခွင့်အလမ်းရသည်နှင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့များထံသို့ဗတ်ပြောင်းအလင်းဝင်သွားတယ်လို့ဆိုပါတယ်အရခတတော်က၎င်းတို့ထံဗတ်ပြောင်းလာသူများရဲ့ဘဝလုံခြုံရေးကိုအာမခံရပြီးစစ်ကောင်စီတပ်မှထွက်ပြေးလူသူများအားနီးစပ်ရာအရခတတော်ရဲ့နေမည်များသို့အချိန်မရွေးဆက်သွယ်လာနိုင်ကြောင်းတိုက်တွန်းထားပါရခင်ဗျာနောင်ချိုမြို့နယ်ရှိတဲ့မှာစစ်မှုထမ်းတပ်သားတင်းနှစ်ဦးအလင်းဝင်လာတဲ့တရင်ကိုတင်ပြပေးကြပါတယ်ဇွန်လ10ရက်နေ့မှာနောင်ချိုမြို့နယ်တိမ်ပင်လေကြီးရှိတဲ့တနေရာသို့ရောက်ရှိနေတဲ့စစ်မှုထမ်းအပတ်စဉ်30မှာစစ်မှုထမ်းတပ်သား2ဦးရှိတဲ့ကင်းပွိုင်း၌တာဝန်ကျနေစဉ်ထွက်ပြေးလာခဲ့ပြီးကြောင်မဲခရိုင်အထူးတိုက်ခတ်ရေးတပ်ဖွဲ့တန်းတို့ဆက်သွယ်ကအလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်တပ်ထဲမှာမူရီစေဝါတုံးဆွဲမှုတွေတင်းနှံပို့ချချက်တွေမှာပြည်သူတွေရဲ့ပစ္စည်းဥစ္စာတွေကိုယူခွင့်တွေပြည်သူတွေကိုမရင်ချင်းခွင့်တွေတင်ပေးတာကိုလက်မခံနိုင်တဲ့အတွက်အလင်းဝင်လာခဲ့တာဖြစ်တယ်လို့သိရှိရပါတယ်လက်နက်ပါ ယူလာခဲ့တော့လေလမ်းမှာဖြတ်တန်းရခတ်တာကြောင့်တောထဲမှာဖွက်ထားခဲ့တယ်လို့စစ်မှုထမ်းတပ်သားနှုတ်ကပြောကြားထားပါတယ်ထို့သို့အလင်းဝင်ရောက်လာခဲ့သည့်စစ်မှုထမ်းတပ်သားနှုတ်ကိုကြောင်မဲခရိုင်ထူးတိုက်ခိုက်ရေးတပ်ဖွဲ့မှကူညီဆောင်ရှောက်ပေးထားကမိသားစုနှင့်ချိတ်ဆက်၍ပြန်လည်ပေးပို့နိုင်ရန်စီစဉ်လျက်ရှိတယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စစ်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွင်းနေခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ငါပါ
သတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုအေရီမှဖတ်ကြားတင်ပြပေးပါမယ်ရှင်။မင်္ဂလာပါရှင်။ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့အေရီပါရှင်။ဘေးကင်းလုံခြုံသောကြောင်များဘေးကင်းလုံခြုံသောပညာရေးကမ်ပိန်းစတင်တဲ့သတင်းကိုပထမအဦးဆုံးတင်ဆက်ပေးချင်ပါတယ်။ရီမန်းချက်အမေရိကန်ဒေါ်လာ၄သိန်းသတ်မှတ်ထားတဲ့ဘီကင်းလုံခြုံသောကြောင်များဘီကင်းလုံခြုံသောပညာရေးကမ်ပိန်းကိုဇူလိုင်လ15ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိကမ်ပိန်းကာလသတ်မှတ်ထားကြောင်းအန်ယူဂျီပညာရေးဝန်ကြီးဌာနကအသိပေးကြေညာပါတယ်။စီရေးပြည့်မှတ်မဟုတ်တဲ့စတင်ကြောင်းတွေကိုအကြံဖတ်စေအုပ်စုကရက်ဆက်ကြမ်းကြုတ်စွာလေကြောင်းကနေရည်ရွယ်ချက်ရှိရှိပုံကျဲခြင်းများပြစ်ခတ်တိုက်ခိုက်ခြင်းများကြောင်းဆရာများ၊ကျောင်းသားများ၊ကလေးသူငယ်များတေဆုံးထိခိုက်ခဲ့ရပြီးမြန်မာနိုင်ငံမှာကလေးသူငယ်များကာကွယ်ရေးအစီအမံများရှိသည့်ကျောင်းများမှာဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိစေနိုင်ဖို့အတွက်ဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းမှာပါဝင်လှူဒါန်းကူညီပံ့ပိုးပေးနိုင်ကြဖို့ဖိတ်ခေါ်အပ်ပါတယ်လို့ပညာရေးဝန်ကြီးဌာနကဆိုထားပါတယ်ရှင်အခုဆက်လက်ပြီးဖာသာဒေါ်နယ်မာတင်အားတက်ဖြတ်ခဲ့သူ၈ဦးကိုအလုတ်ကျန်းနဲ့ထောင်နဲ့အနှစ်20ချမှတ်ခဲ့ပြီးလှတော်ကြီးရွာမှာလူသေဆုံးမှုဖြစ်ပေါ်ခဲ့တဲ့ဓမြတိုက်မှုပါဝင်သူတွေကိုဖမ်းဆီးထိန်သိမ်းပြီးစစ်ဆေးနေတယ်လို့ကာကွယ်ရေးတွင်းဝင်ဦးမောင်မောင်ဆွေပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ကန်ကြီးတော်ကြီးရွာရှိကက်သလစ်ခရိယန်ဖခင်ကျောင်းကဘုန်းတော်ကြီးဖာသာဒေါ်နယ်မာတင်ကိုတက်ဖြတ်မှုနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးအဖွဲ့ဝင်တိုက်ကောခေါ်ဝင်းစော်ဦးအပါအဝင်လူ၈ဦးကိုပုံမှန်302အရာအလုတ်ကျန်းနဲ့ထောင်နဲ့အနှစ်20ချမှတ်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယအတွင်းဝန်ဦးမောင်မောင်ဆွေက People's Spring ကိုပြောကြားထားပါတယ်။အဆိုပါဖြစ်စဉ်ဟာ2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာဖြစ်ပွားခဲ့တာဖြစ်ပြီးတရားခဏ်တွေကိုရွှေဘိုခရိုင်တပ်ရင်းကကအဲ့ဒီနေ့မှာပဲဖမ်းဆီးထိန်သိမ်းခဲ့ပြီးကနဦးစုံစမ်းစစ်ဆေးမှုမှာတနင်္လာတရားခဏ်10ဦးကိုဖမ်းဆီးခဲ့ပေမဲ့နောက်ဆုံးမှာ10ဦးကိုသာတရားစီရင်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့သိရပါတယ်။အလားတူသခိုင်းတိုင်းဝက်လက်မြုံနယ်လှတော်ကျေးရွာမှာလူသေဆုံးမှုဖြစ်ပေါ်ခဲ့တဲ့ဓမြတိုက်မှုတစ်ခုနဲ့ပတ်သက်ပြီးပါဝင်သူတွေကိုဖမ်းဆီးထိန်သိမ်းပြီးစစ်ဆေးနေတယ်လို့လည်းအတည်ပြုထားပါတယ်။ဇူလိုင်လ12ရက်နေ့ည12နာရီခန့်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေပါဝင်တဲ့17ဦးပါအဖွဲ့တစ်ဖွဲ့ဟာလှတော်ကျေးရွာမှာရှိတဲ့နေအိမ်တအိမ်ကိုဝင်ရောက်ဓမြတိုက်ခဲ့ပြီးအိမ်ရှင်အမျိုးသားတအုပ်မှဓာတ်ထိုးထံရရင်းနဲ့စီးရုံကိုပို့ဆောင်စင်မှာတည်ဆုံးခဲ့တယ်လို့သိရပါတယ်။ဖမ်းဆီးခဲ့ရသူတွေထဲမှာလှတော်ကျေးရွာကအမျိုးသမီး2ဦး၊အရတော်မျိုးကတပ်ဖွဲ့ဝင်2ဦး၊ကြီးကံရွာကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦး၊တခွတ်တော်ကျေးရွာကတာဝန်ခံဟောင်း2ဦးနဲ့လက်ရှိတာဝန်ခံ2ဦး၊ရေတွက်ရွာက2ဦးတို့ပါဝင်ပြီး၎င်းတို့ကိုဇူလိုင်လ13ရက်နေ့မှာဖမ်းဆီးရမိခဲ့တယ်လို့ဆိုထားပါတယ်။ဝက်လက်မြို့ပြည်သူ့လုံခြုံရေးအဖွဲ့ပလဖားကတရားခဏ်တွေကိုဖမ်းဆီးထိန်သိမ်းထားပြီးကနအူးအမှုဖွင့်စစ်ဆေးမှုတွေဆောင်ရွက်နေကနောက်ဆက်တွဲအနေနဲ့ဝန်ကြီးဌာနနှစ်ခုပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းဦးမောင်မောင်ဆွေကပြောကြားထားပါတယ်ရှင်အခုတခါထိုင်းနိုင်ငံနှခွန်ပထုံခရိုင်မှာရှိတဲ့ Earth Environmental Production Technology စက္ကူအိတ်ထုတ်ဆက်ယုံကအလုသမားကောင်ဆောင်တွေကိုအလုထုတ်လိုက်တဲ့အတွက်ဆဝါရီကန်ယုံမှာအမှုဖွင့်တိုင်ကြားပေးခဲ့တဲ့အကြောင်းအရာကိုတင်ပြပေးချင်ပါသေးတယ်။ထိုင်းနိုင်ငံနှခွန်ပထုံခရိုင်မှာရှိတဲ့ Earth Environmental Production Technology စက္ကူအိတ်ထုတ်ဆက်ယုံကအလုသမားတွေကိုအလုဆင်းရဲမမှန်တာ၊လစာမမှန်တာ၊ကိုတိလက်ရောက်ရိုက်နှက်ခိုင်းစေတာစတဲ့အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေကြောင့်အလုသမားတွေကဆက်ယုံတာဝန်ရှိသူတွေထံအလုပုံမှန်စင်ကွင်းပြုပို့နဲ့လစာပုံမှန်ပေးဖို့တောင်းဆိုခဲ့ရာဥဆောင်တောင်းဆိုတဲ့အလုသမားခေါင်းဆောင်တွေကိုအလုံးမထုတ်ပယ်လိုက်ကြောင်းသတင်းရရှိပါတယ်။အဲဒါကြောင့်ဖိနှိပ်ခံရတဲ့အလုသမားတွေက MHAC မဟာမိတ်အဖွဲ့ကိုတိုင်ကြားလာတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရအလုသမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့ MHAC မဟာမိတ်အဖွဲ့ကအဖွဲ့ဝင်တွေဟာ2025ခုနှစ်ဇူလိုင်လ3ရက်နေ့မှာအလုသမားတွေနဲ့တွေ့ဆုံဆွေးနွေးပြီးလိုအပ်တာတွေမှတ်ကြားခဲ့တယ်လို့သိရပါတယ်။အဲဒီနောက်အမျိုးသားညီညွတ်ရေးအစိုးရ NUG အလုသမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့ MHAC မဟာမိတ်အဖွဲ့တို့ပူးပေါင်းပြီး2025ခုနှစ်ဇူလိုင်လ9ရက်နေ့မှာနှခွန်ပထုံခရိုင်ဆဝါဒီကန်ရုံးမှာတိုင်ကြားပေးခဲ့ရာသက်ဆိုင်ရာတာဝန်ရှိသူတွေကအမြန်ဆုံးညှိနှိုင်းဆောင်ရွက်ပေးမယ်လို့ပြောကြားခဲ့ပြီးစက်ရုံဘက်ကလည်းလှုပ်အားကားတွေကိုလက်စာထုတ်ရမှာပုံမှန်ပေးမယ်လို့ညှိနှိုင်းလာတဲ့အတွက်အလုကထုတ်ပယ်ခံရတဲ့အလုသမား2ဦးအတွက်ကူညီဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ရှင်။ ဆက်လက်ပြီးဒီမော့ဆိုအနောက်ချမ်းကကျေးရွာတစ်ခုမှာတော်လှန်ရေးတပ်ဖွဲ့တွေလူထုတွေ့ဆုံပွဲပြုလုပ်ခဲ့တဲ့တဲ့တင်ကိုတင်ပြပေးချင်ပါတယ်။ပြည်နီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ချမ်းကျေးရွာတစ်ခုမှာပြည်သူလူထုနဲ့တော်လှန်ရေးရဲတပ်ဖွဲ့တွေတွေ့ဆုံပွဲတစ်ရက်ပြုလုပ်ခဲ့တယ်လို့ Karani People Voice ကဖော်ပြထားပါတယ်။ဇူလိုင်လ14ရက်နေ့ကပြုလုပ်ခဲ့တဲ့အဆိုပါတွေ့ဆုံပွဲကို KNDF, DMO, Local PDF, PDF, Kalalata, KA စတဲ့နယ်မြေခံတော်လှန်ရေးတပ်ဖွဲ့တွေတက်ရောက်ခဲ့ကြပြီးကျေးရွာအုပ်ချုပ်ရေးနဲ့ရွာသူရွာသား80ကျော်တက်ရောက်ခဲ့တယ်လို့ဆိုပါတယ်။တွေ့ဆုံပွဲမှာကျေးရွာလုံးကျုံရင်းနဲ့ကျေးရွာစည်းကမ်းတွေကိုဆွေးနွေးခဲ့ကြပြီးအပြန်အလှန်တောင်းဆိုချက်များအကြံပေးချက်များအားပေးစကားများပြောကြားခဲ့ကာရှေ့လုပ်ငန်းစဉ်များချမှတ်နိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါလူထုတွေ့ဆုံပွဲကိုကျေးရွာအတွင်း2023ခုနှစ်ကစတင်လို့နှစ်စဉ်ပြုလုပ်လာခဲ့တာဖြစ်ပြီးတတိယအကြိမ်အထိပြုလုပ်ထားနိုင်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်ရှင်။အခုတခါချင်းမျိုးသားတက္ကသိုလ်အတွက်လက်ထောက်ကတိကဂတိကနဲ့ပါမောက္ခရာထူးတွေရှောက်လွာခေါ်ယူတဲ့တဲ့င်းကိုတင်ပြပေးချင်ပါတယ်။ချင်းမျိုးသားတက္ကသိုလ် The Chin National University CNU အတွက်လက်ထောက်ကတိကပါမောက္ခရာထူးတွေလေးလက်လျက်ရှိနေတာကြောင့်မြေပြင်မှာတာဝန်ထမ်းဆောင်နိုင်တဲ့ဘွဲ့ကြိုဘွဲ့လွန်လက်မှတ်ရရှိထားသူများလက်ထောက်ကတိကရာထူးပါရဂိုဘွဲ့ရများကတိကရာတို့တက္ကသိုလ်ကောလိပ်သိပ်ပံတစ်ခုခုဒါမှမဟုတ်အစိုးရဌာနတစ်ခုခုမှာတာဝန်ထမ်းဆောင်ပူးတဲ့သူတွေဟာမူလရာတို့ထက်မနေနဲ့ရာတို့တွေကိုရှောက်ထားနိုင်တယ်လို့ချင်းပြည်ချင်းလန်းအစိုးရပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရှောက်ထားနိုင်သူတွေကတော့၁အင်္ဂလိပ်စာအထူးပြုဘွဲ့၂စေပညာဘွဲ့၃သုနာပြုဘွဲ့၄ philosophy law history political science geographypsychology economic အထူးပြုဘွဲ့များ၅ပညာရေးဘွဲ့၆ engineer ဘွဲ့ခုနှစ် mathematics physics chemistry botany zoology နဲ့ geology အထူးပြုဘွဲ့များ၈စိုက်ပျိုးရေးဘွဲ့၉သစ်တောဘွဲ့၁၀တိလိษံဆေးပညာဘွဲ့နဲ့၁၁ကွန်ပျူတာသိပ္ပံဘွဲ့ရရှိသူများဖြစ်တယ်လို့ဖော်ပြထားပါတယ်။ဝင်ကွင်းလျှောက်လာတွေကို2025ခုနှစ်ဩဂုတ်လ30ရက်နေ့နောက်ဆုံးထားပြီးလိုအပ်တဲ့ပညာရေးချင်းလက်မှတ်အထောက်ထားမိတူများ CV ဝန်ထမ်းဖြစ်ပါကရာထူးအထောက်ထားမိတူတွေကိုပူးတွဲပြီး moe.goc@chinlandcouncil.org ကိုလျှောက်ထားရမှာဖြစ်ပြီးပဏာမရွေးချယ်ခံရသူတွေကိုသာလူရေးစစ်ဆေးမဲ့အချိန်ကိုပြန်လည်အကြောင်းကြားပေးမှာဖြစ်တယ်လို့အသိပေးထားပါတယ်ရှင်။အခုဆက်လက်ပြီးကနေဒါနိုင်ငံတိုရန်တိုမြို့မှာမြန်မာ community စုပေါင်းစည်းရောင်းပွဲနဲ့ရမုံငွေရှာဖွေပွဲတော်ကျင်းပမယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးချင်ပါသေးတယ်။ကနေဒါနိုင်ငံတိုရန်တိုမြို့မှာနှစ်စဉ်ပြုလုပ်နေကြဖြစ်တဲ့မြန်မာ community စုပေါင်းစည်းရောင်းပွဲနဲ့ရမုံငွေရှာဖွေပွဲတော် Burmese Food Fair and Picnic ကိုဇူလိုင်လ26ရက်စနေနေ့မှာတိုရန်တိုမြို့လယ်မှာရှိတဲ့ All Days Park မှာစုပေါင်းကျင်းပမယ်လို့သိရပါသေးတယ်။မြန်မာ community တွဲဆောင်ပွဲကိုမြန်မာအစားအစာများတိုင်းနာအစားအစာများအပြင်မြန်မာပြည်ကကုန်ကျစရိတ်များနဲ့အဝတ်အထည်များလက်ဆောင်ပစ္စည်းများကိုပါရောင်းချပေးကြမယ်လို့သိရပါတယ်။ပြည်ပရောက်မြန်မာအနွယ်ပွားများတပြိုတပါမိတ္တဟာဖွဲ့မိတ်ဆုံစားကြရင်အမိမြန်မာပြည်အတွက်အထူးအရေးပေါ်လိုအပ်နေသောနေရာများတို့လည်းရမုံငွေထောက်ပံ့လှူဒန်းနိုင်ရန်ဤသို့စီစဉ်ကျင်းပပြုလုပ်ရခြင်းဖြစ်ကြောင်းပွဲစီစဉ်သူတဦးကပြောပါတယ်။အဆိုပါပွဲကိုကနေဒါနိုင်ငံတိုရန်တိုမြို့နယ်အနီးပတ်ဝန်းကျင်မြို့တွေဖြစ်ကြတဲ့ Buffalo, USA, NY, Montreal, Ottawa, London, Sarnier စတဲ့မြို့တွေကမိဟောင်းမိတ်သစ်တွေလည်းလာရောက်ပါဝင်ကြမယ်လို့ MEF Canada ကပြောပါတယ်။ MEF Canada ဟာနေဦးတော်လိုင်းရေးစတင်စဉ်ကတည်းကအမိမြန်မာနိုင်ငံအတွက်လိုအပ်တဲ့နေရာတွေကိုကူညီပံ့ပိုးပေးနိုင်မှု NUG MOPFI နဲ့ CRPH OFP စတဲ့အဖွဲ့အစည်းတွေအပြင်တခြားပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပါတိုက်ရိုက်ချိတ်ဆက်ကူညီပေးလျက်ရှိနေတယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ Weekly Super 4ကိုပြည်သူလူထုထံတရားဝင်မိတ်ဆက်ခြင်း Official Launch တိုက်ရိုက်ထုတ်လွှင့်ကျင်းပမယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ New UTI Version 2ကနေထုတ်ကုန်တဲ့ Weekly Super 4ကိုပြည်သူလူထုထံဝန်ဆောင်မှုပေးနိုင်ဖို့တရားဝင်မိတ်ဆက်ခြင်း Official Launch ကိုဇူလိုင်လ18ရက်နေ့ညနေ6နာရီခွဲအချိန်မှာတိုက်ရိုက်ထုတ်လွှင့်ခြင်း Live ကျင်းပပြုလုပ်သွားမှာဖြစ်ကြောင်းသတင်းရရှိပါရစေ။အမျိုးသားညီညွတ်ရေးအစိုးရရဲ့တရားဝင်ထိအဖြစ်CDM နိုင်ငံဝန်ထမ်းတွေကိုလာဆင်ဂုဏ်ပြုပေးနေတဲ့ New UTI Version 2ကနေထုတ်ကုန်တဲ့ Weekly Super 4အပတ်စဉ်ထီကိုတစ်စောင်တစ်ထောင်ကျက်နဲ့2025ခုနှစ်မေလ4ရက်နေ့မှာစတင်ပြီးပြည်သူ့ဘဏ္ဍာကိုအပတ်စဉ်ပံ့ပိုးပေးနိုင်မှု Pilot Gala Season ဆောင်ရွက်ခဲ့တာဖြစ်ပြီးအခုခါမှာတော့ Weekly Super 4အပတ်စဉ်10ချိန်မြောက်ထီကောင်းမွန်စွာလည်ပတ်ခဲ့တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ Kashia တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်လွှင့်ပေးနေပါတယ်။
အခုတခါနားဆင်ကြရမှာကတော့မြမຫນွေဦးခရိုနီကယ်ဇူလိုင်လ14မြင်ကွင်းဖြစ်တဲ့ TNN နေထိန်းချုပ်ထားတဲ့နောင်ချိုမျိုးတဲ့စစ်ကောင်စီတပ်တွေစတင်ဝင်ရောက်လာလို့အမည်ရတဲ့မိုးမခဆောင်းပါးကိုတော့ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင်
မြန်မာ့ຫນွေဦးခရိုနီကယ်ဇူလိုင်14မြင်ကွင်း TNL ထိန်းချုပ်ထားတဲ့နောင်ချိုမျိုးတွေစစ်ကောင်စီတပ်တွေစတင်ဝင်ရောက်လာယမန်နှစ်နှစ်လေပိုင်းကလေးက TNL တအောင်းလက်နက်ကင်တပ်တွေတိုက်ခိုက်သိမ်းယူထားတဲ့နောင်ချိုမျိုးတွေကရက်ွက်တချို့ကိုဇူလိုင်23ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေစတင်ဝင်ရောက်လာကြောင်းသတင်းဌာနတချို့ကဖော်ပြထားကြပါသည်ရှမ်းမြောက်ဒေသအခြေစိုက်အွန်လိုင်းသတင်းဌာနတစ်ခုနဲ့ရှမ်းတန်တော်စင့်သတင်းဌာနတို့ကစတင်ဖော်ပြထားကြပြီးတော့အဆိုပါသတင်းတွေပေါ်ထွက်မလာခင်လေးမှာထိုင်းနေဆက်အခြေဆိုင် Myanmar Press Photo Agency မှာပေါ်ပြတဲ့ TNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးနဲ့အင်တာဗျူးမှာတော့နောင်ချိုမြို့အခြေအနေဟာလက်ရှိအချိန်အထိစိုးရိမ်စရာမရှိသေးဘူးလို့ဖြေဆိုထားပါတယ်။ဒါပေမဲ့နိုင်ရီအနေငယ်အကြမှာစစ်ကောင်စီတပ်တွေနောင်ချိုမြို့ရဲစတင်ဝင်ရောက်လာတဲ့အကြောင်းနဲ့မြို့တွင်းကအစိုးရရုံးဌာနတချို့နဲ့နေအိမ်တွေမီးလောင်နေကြောင်းအခြေအနေတွေရှုပ်ထွေးနေပြီးတော့ပေပတ်မီရှိုးတယ်ဆိုတာရှင်းရှင်းလင်းလင်းမသိနိုင်သေးဘူးလို့ဒေသန္တရအွန်လိုင်းသတင်းကဖော်ပြထားကြပါရည်။နောင်ချိုမြို့တဲစစ်ကောင်စီစတင်ဝင်ရောက်လာတဲ့သတင်းပေါ်ထွက်လာပြီးတော့နိုင်ရီပိုင်းအကြမှာတော့ဂုတ်တွင်းတရာကျိုးတဲ့သတင်းလည်းနောက်ဆက်တွဲအဖြစ်ပေါ်ထွက်လာခဲ့တာပါ။ TNL အနေနဲ့မန္တလေးမူဆယ်ပြည်တော်စုလမ်းပိုင်းမှာနောင်ချိုမြို့ကစုပ်ခွာရတဲ့နောက်နောက်ထပ်ထိန်းချုပ်ထားတဲ့မြို့တွေအနေနဲ့ကြောင်မင်းတီဘောနဲ့လာရှိုးမြို့မြောက်ဘက်မှာကော့ခိုင်မြို့တို့ကျန်းရှိနေတာဖြစ်ပြီးတော့အကယ်၍နောင်ချိုမျိုးကိုလုံးဝလက်လွတ်ခဲ့ရရင်စစ်ကောင်စီတပ်တွေကြောင်မင်းမျိုးကိုလွယ်လွယ်ကူကူတက်မလာနိုင်အောင်ဂုတ်တွင်းတရားကိုချိုးဖျက်ခဲ့တာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်စစ်ကောင်စီအနေနဲ့တဆင်နဆက်ကွန်စစ်စင်ရေးဒုတိယပိုင်းမှာနောင်ချိုမျိုးကိုလက်လွတ်ဆုံးရှုံးရပြီးတဲ့နောက်တောင်ခန်းခန်းစင်းနဲ့အပြင်ထံခုခံတိုက်ခိုက်ခဲ့ပြီးတနစ်ဝန်းကျင်အကြမှာအခုလိုနောင်ချိုမျိုးကိုပြန်လေချင်းကပ်ဝင်ရောက်လာနိုင်တာဖြစ်ပါတယ်။အခုလိုနောင်ချိုမျိုးတက်ဝိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာမန္တလေးတိုင်းဒေသကတပိတ်ချင်းမျိုးနယ်မှာလည်း MDY PDF နဲ့ TNL တို့ပူးပေါင်းသိမ်းယူထားတဲ့တပိတ်ချင်းမျိုးကိုဦးတည်ပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့မန္တလေးတိုင်းမြောက်ပိုင်းနဲ့၎င်းနဲ့ထိစပ်နေတဲ့ရှမ်းမြောက်ကနောင်ချိုမျိုးနယ်တို့မှာတပြိုင်နက်တည်းထိုးစစ်ဆင်နေတဲ့အနေအထားဖြစ်ပြီးမျိုးတွေကိုလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်နဲ့အမျှလှုံ့ဆော်နေတာကြောင့်အရက်သားထိခိုက်သေးဆုံးမှုနဲ့ပျက်စီးဆုံးရှုံးမှုတွေရှိနေတာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကလူထုအနေနဲ့တဆင်၂၀ကုန်စစ်စင်ရေးစတင်တဲ့2023အောက်တိုဘာလနှောင်းပိုင်းကစပြီးမျိုးသိမ်းတိုက်ပွဲတွေကြောင့်စစ်ဘေးတင်းရှောင်ခဲ့ရကအခြေအနေအနှဲငယ်တည်ငြိမ်လာချိန်မှာမိမိတို့မျိုးကိုပြန်လည်ဝင်ရောက်နေထိုင်နေကြပေမယ့်အဲဒီကာလတွေမှာလေကြောင်းတိုက်ခိုက်မှုအတွင်ထိခိုက်သေးဆုံးကြရတဲ့အဖြစ်တွေအခုလိုစစ်ကောင်စီကပြန်လည်ထိုးစစ်ဆင်တိုက်ခိုက်လာချိန်မှာနောက်တစ်ချိန်မျိုးကိုစွန့်ခွာတိမ်းရှောင်ကြရပြန်တဲ့အခြေအနေမျိုးနဲ့ကြုံတွေ့ကြရတာပါဒေါ်လာရေးလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တဆယ်နှစ်ဆက်ကွန်စစ်ဆင်ရေးပထမလှိုင်းနဲ့ဒုတိယလှိုင်းကာလတုန်းကလိုအချိန်အဟုန်ကောင်းတဲ့စစ်ရေးအချိန်အဟုန်မျိုး2025ခုနှစ်မှာမတွေ့ရတော့ပါဘူးထိန်းချုပ်နယ်မြေကျယ်ပြန့်လာခြင်းမဟာမိတ်ပူးပေါင်းတပ်တွေလို့ဆိုရမယ် PDF တပ်အင်အားတွေလည်းအဆိုပါကာလတွေတုန်းကလူမရှိတော့တာတွေ့ရပါတယ်။အဆိုပါပထမလှိုင်းနဲ့ဒုတိယလှိုင်းကာလတွေတုန်းကကရင်ပြည်ပအို BBLA နဲ့ PLA နဲ့စကိုင်းတိုင်းက PDF တပ်ဖွဲ့တွေလိုဗမာလူမျိုးလက်နက်ကိုင်တပ်တွေအများအပြားပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပြီးအချိန်အဟုန်နဲ့တမျိုးပြီးတမျိုးစခန်းတစ်ခုပြီးတစ်ခုသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။အဆိုပါကာလတုန်းက AA, MNDAA နဲ့ TNL တို့ရဲ့ပူးပေါင်းလှုပ်ရှားမှုတွေလည်းအချိန်အဟုန်ကောင်းခဲ့ပြီးတော့နေမီရီထိန်ချုပ်နိုင်ပြီးတဲ့နောက်မှာနေမီထိန်ချုပ်ပိုင်ခွင့်အပေါ်မူတီကတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကြားပုတ်တိုင်မှုတွေပေါ်ထွက်လာခဲ့တာဖြစ်ပါတယ်။ဘူမူနားလေလွေတဲ့စကားနဲ့ပြောရရင်တော့အကျိုးစီးပွားပဋိပက္ခတွေစတင်ပေါ်ထွက်လာတဲ့အနေအထားမှာစီရေးအရာပူးပေါင်းဆောင်ရွက်မှုအချိန်အဟုန်ရောကျလာခဲ့တာဖြစ်ပါတယ်။ဒီနေရာမှာတရုတ်နိုင်ငံရဲ့တဆယ်နှစ်ဆက်ခွန်စစ်စင်ရေးအချိန်အဟုန်ကိုဂျားဝင်တားဆီးတဲ့အကြောင်းကလည်းအဓိကအချက်တစ်ချက်ဖြစ်နိုင်ပါတယ်။ဒါပေမဲ့တော်လည်လက်နက်ကင်အင်အားစုတွေအနေနဲ့ကို၌ကအကျိုးစီးပွားခြင်းပဋိပက္ခဖြစ်မှုတွေလာရှိုးမျိုးပြန်လွှဲပေးဖို့ MNDAA ကသဘောတူခဲ့ခြင်းကတဆယ်နှစ်ဆက်ကွန်စစ်စင်ရေးအချိန်အဟုန်ကိုရပ်တန့်လိုက်တယ်လို့ဖြစ်စေခဲ့တာပါ
ခုလက်ရှိရောက်နေတဲ့အနေအထားမှာဆီယာနာရှင်စန့်ကျင်ရေးအင်အားစုတွေဖြစ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအညာနဲ့မြေပြန့်ဒေသကဒေါ်လန်ရေးအဖွဲ့အစည်းအသီးသီးတွေနဲ့လက်ရှိ NUG PDF အဖွဲ့အစည်းတွေအားလုံးပူးပေါင်းတဲ့တပ်ပေါင်းစုတစုဖြစ်စီမဟာမိတ်စုစည်းမှုဖြစ်စီတစုတစည်းတဲ့အာဏာရှင်ကိုအပီးတိုင်ဖေရှားရေးဘုံသဘောတူညီချက်နဲ့တစ်စင်၂ဆက်ခွန်တုံးကလိုစစ်စင်ရေးထုတ်ပြန်ချက်လိုမျိုးပေါ်လာအောင်မလားလို့သဘောထားမျိုးပေးကြသူတွေလည်းရှိလာပါတယ်ရွေးဥတော်လည်းတပ်ပေါင်းစုတစ်ခုတည်းအနေနဲ့စစ်ကောင်စီကိုဦးစားပေးမဖေရှားနိုင်ရင်စစ်ကောင်စီရဲ့ရွေးကောက်ပွဲအရေးအထမစစ်မှုထမ်းစုဆောင်ရေးတရုတ်တာမကအမေရိကန်နဲ့ပါကုန်သွယ်ရေးကုန်သွယ်ကွန်ဆက်ဆံမှုတွေအစပြန်ထူထောင်ရေးနေဆက်ကုန်သွယ်မှုတွေပြန်တည်ဆောက်ရေးစတဲ့လမ်းကြောင်းတွေဖြန့်ထွက်မှုတွေနောက်တကောက်ကောက်လိုက်ပြီးတော့ဖြည့်ရှင်းနေတာနဲ့အချိန်ကုန်ကြရတာမျိုးမဖြစ်လို့ကြောင်းထင်မြင်ချက်ပေးကြပါသည်မြေပြင်မှာလက်တွေ့လက်တွဲတိုက်ပွဲဝင်ရင်းကနေမိမိတို့ထိန်းချုပ်စူးမှုထားနိုင်တဲ့နည်းမျဉ်းအလိုက်တောင်းဝန်ဝတ်တရားတွေအခွန်အခောက်တွေလူမှုဝန်ဆောင်မှုလုပ်ငန်းတွေကိုညှိနှိုင်းချိတ်ဆက်မှုတွေကိုဆက်လက်ဖော်ဆောင်နိုင်ကြလိမ့်မယ်လို့လည်းမျှော်လင့်ကြတာမျိုးရှိကြပါတယ်။တစေ20ခွန်ဆက်စင်ရေးကနေဘယ်လိုမျိုးအကျိုးအမြတ်ဘယ်လိုမျိုးသင်ငန်းစာကိုလက်ရှိຫນွေဦးဒေါ်လန်ရင်အင်အားစုတွေထုတ်ယူကြသလဲဆိုတာကိုဆက်လက်စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုညူးကြီးကိုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လှန်ရေးဒီဂီတာအစီအစဉ်မှာတော့တေးဆိုအယ်ကဲလာရဲ့ Now or Never လို့အမည်ရတဲ့တော်လှန်ရေးဒီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါရဲ့ရှင်
Shape me to
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလာပါရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်